နိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မြန်မာနိုင်ငံတော်ဝန်လာမဲ့ရွေးကောက်ပွဲအတွက်ကြိုတင်ပွဲတွေဒီကနေ့ပဲစပင်းနေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမေခါပါ။နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်သူတွေအပါအဝင်နိုင်ငံအဝန်ကြိုတင်ပွဲတွေစပင်းနေရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဟာလည်းမဲဆန္ဒနဲ့ပြင်ပရောက်ရှိသူတွေအဖြစ်နေပြည်တော်မှာမဲပေးခဲ့ကြတာပါ။စဘူတီမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲချုပ်မှကြိုတင်မဲပေးခဲ့တဲ့သမရဦးဝင်းမြင့်ကတော့လူမှုထောက်ခံမှုကိုယုံကြည်ကြောင်းမဲအပီမှာတရင်တောက်တွေကိုပြောဆိုသွားပါတယ
်ဒီလူတွေကတော့သူကြီးအားကိုးကြီးကြပါဒီလူတွေပေါ်မှာကျွန်တော်တို့ကယုံကြည်မှုပြည့်စုံတယ်ဒီလူတွေကလည်းကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်လို့ယုံကြည်ထားပါတယ်
ရန်ကုန်တိုင်းပါဝင်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်အိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားရတဲ့နေရာတွေမှာအသက်60နဲ့အထက်မဲဆန္ဒရှင်တွေနာမကျန်းဖြစ်သူတွေကက်ရောဂါကာလသက်ဆိုင်ရာမဲဆန္ဒနဲ့ပြင်ပမှာရောက်နေသူတွေနဲ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်တဲ့နိုင်ငံဝန်ထမ်းတွေပါကြိုတင်မဲတွေစပေးနေကြတာပါ။တချို့ပြန်ကက်ရောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနေမြေအတော်များများရွေးကောက်ပွဲမကျင်းပနိုင်ပေမဲ့စစ်တွေမျိုးတော်လိုနေရာမျိုးမှာတော့နိုင်ငံဝန်ထမ်းတွေနဲ့တက်ကြီးပိုင်းတွေကြိုတင်ပွဲတွေစပေးနေကြပါပြီ။ကက်ရောဂါကာလကန့်သက်ချက်တွေနဲ့စီကန်းတွေကြားကျင်းပမဲ့ရွေးကောက်ပွဲမှာအဆင်မပြေမှုတွေရှိရဲ့လို့ပြောသူတွေလည်းရှိပါတယ်။စကိုင်းတိုင်းတကောင်းရက်ကွက်ကအသက်85နှစ်အရွယ်ဦးအောင်ကိုကတော့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အခက်အခဲတချို့နဲ့ကြုံခဲ့ရတယ်လို့ပြောဆိုလိုက်ပါတယ်။
ပါချားလေပါချားလေဆိုတာကနင်းနေခုကအစီအစဉ်ကလည်းနည်းနည်းသိတယ်ဒုတိယကြိမ်မဲပေးတာတော့အဆင်ပြေတယ်ဒီပုံစံတိုင်းဆိုရင်ပေါ့နော်ဒီလက်ခွဲအထုံရုံထဲမှာပေးရပုံစံမျိုးဆိုလို့ရှိရင်တော့တိတ်အဆင်မပြေဘူးဘာလို့လဲဒီကရှုပ်ချက်ခတ်ပြီးတော့မှဘယ်ထွက်လာနဲ့နောက်ပြီးတော့တင့်နှစ်လေးဒီမှာပေါင်းပြီးတော့မှပြန်ထားတော့နင်းနေတင့်နှစ်လေးဆိုပြီးတော့ပေါင်းထားတာပေါင်းထားတဲ့ခါကျတော့ဒီမှာပေးရတဲ့လူကတော်တော်များများအတည်ပြည့်တဲ့လူဆိုတော့ဟိုကျွန်တော်တို့ကတော့အတိအကျမရှိသမှုလို့ရတယ်အတိအကျမရှိတဲ့လူကတော်တော်များများတဲ့ခါကျတော့မဲပေးဖို့ကနည်းနည်းခက်ခဲဖြစ်နေတယ
်ဒီတစ်ချိန်ရွေးကောက်ပွဲကိုကက်ယောဂါကာလအတွင်းမှာကျင်းပမှာဖြစ်တာကြောင့်ကြိုတင်မဲပေးသူတွေတိတိတတ်တာများလာလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းတက်ကြီးပိုင်းတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေကြိုတင်မဲပေးရမှာအခက်ခဲတွေရှိနေတာကြောင့်ရွေးကောက်ပွဲနေ့ဟာကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲလေလာစောင့်ကြည့်ရေးအဖွဲ့ကဦးမောင်စောထွန်းကပြောပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ရောဂါကူးစက်မှု NA ကာကွယ်ရေးအစီအမံတွေနဲ့ရွေးကောက်ပွဲကျင်းပဖို့ကြိုတင်လေ့ကျင့်ပြင်ဆင်မှုတွေလုပ်ထားတယ်လို့ပြောဆိုထားပါရယ်ရွေးကောက်ပွဲမှာအမှားအယွင်းတွေကြုံရမယ်ဆိုရင်လည်းဖြစ်ရှင်းနိုင်အောင်စူးစမ်းမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါရယ်
ဟိုကျွန်တော်တို့စီမှာတော့ဒီဟိုတရားဝင် official တော့ဟိုဒီလိုဟိုအချက်လက်တွေရောက်တာတော့မရှိသေးပါဘူးကျွန်တော်တို့ရုံးမှလည်းရှိနေပါပဲဒါမြေပြင်မှာဟိုဟာဖြစ်လေတက်ဆိုင်ရာကော်ပွဲတွေကဟိုကျွန်တော်ဖြည့်ရှင်းဆောင်ရွက်ပေးပါလေတကယ်လို့ဟိုကျွန်တော်တို့ဒီရုံးချုပ်ကနေပြီးတော့ကျွန်မဟိုဟာပေါ့လေဆုံးဖြတ်ပေးရမှာဆိုလဲကျွန်တော်တို့စီရောက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ကိစ္စတွေဆိုလဲကျွန်တော်တို့အဆုံးဖြတ်ပြီးကျွန်တော်ပို့ပြီးဖြစ်ပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စအစောပိုင်းကဖြစ်တဲ့ကိစ္စဆိုလဲကျွန်တော်တို့စီကဆုံးဖြတ်ချက်ကိုကျွန်တော်တို့ဥပဒေနဲ့ညွှန်ကြားပြီးဖြစ်ပါတယ်ဟိုဒါတွေကတော့ကျွန်တော်တို့ဟိုပြည်အောင်နောက်ပြီးကကျွန်တော်ဥပဒေနဲ့ညီအောင်ကျွန်တော်ကော်ဝဲအစီအစဉ်ကဆောင်ရွက်တာဖြစ်ပါတယ်တနိုင်ငံလုံးဆောင်ရွက်တာဖြစ်တဲ့အတွက်ဒီလိုလေးတွေတော့ဟိုဟိုလိုပဲဖြစ်ဖြစ်ဒီလိုလေးတွေညင်ပွားတယ်လိုပဲဖြစ်ဖြစ်ဟိုပြောတာဆိုတာလေးတွေရှိပါလိမ့်မယ်တို့တော့လည်းကျွန်တော်တို့ကဥရီနဲ့အညီကျွန်တော်တို့ကအဆင့်ဆင့်ဟာဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးနေတာဖြစ်ပါတယ
်လူဝင်မှာ၈ရက်နေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း60ကျော်နဲ့တသီးပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်မယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ဖျက်ထားတာကြောင့်ခမန်းကြီးမဲဆန္ဒရှင်တန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။